မကြသေးခင်ကပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားပြီးလူသေဆုံးမှုဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ပုံကျုံမြို့နယ်ကြောက်စိတ်ကျေးရွာကကျေးရွာအုပ်ချုပ်ရေးမှူးပါဝင်ရွာသား39ဦးကိုတပ်မတော်ကနေဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းတင်ဆက်ပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါပုံကျုံမြို့နယ်ကြောက်စိတ်ကျေးရွာကကျေးရွာအုပ်ချုပ်ရေးမှူးပါဝင်ရွာသားများများကိုမနေ့ကမြန်မာစစ်တပ်ဘက်ကဖမ်းဆီးသားကြောင်းပုံကျုံမြို့နယ်မဲဆန္ဒနယ်အမျိုးသားနှုတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ
်ကျောက်စိတ်ရွာသားတွေကိုရှင်းလင်းလေးခေါ်တော့တာခဏနိုင်ရှိနိုင်မနေ့ပိုင်းအဲ့ဒီအုပ်ချုပ်ရေးမှူးမှာရှိတယ်ပြီးတော့နေ့လေခဏနိုင်ဝန်ကြီးတော်မှဆက်စီပြီးတော့ခေါ်ဆောင်သွားတာဥယျာအကုန်လုံးသူစုကိုရောက်ကျေးရွာအုပ်ချုပ်ရေးမှူးအပါအဝင်ကျောင်းစိတ်နဲ့အဲ့ဒီငါးငါးစစ်တေးကမမကျေကျော်ဝေးတယ်အဲ့ဒီနောက်ပိုင်းမှာတော့ဗမာစတိအသနာတွေနေရာတော့
တီရွာသားတွေဟာအေးရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်ဆံမှုရှိလို့ဖမ်းဆီးထိန်းသိမ်းထားတာဖြစ်ကြောင်းတမတော်တရင်မှထုတ်ပြန်ရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်ဟောလူ30ကျောက်ကျွန်တော်ထိန်းသိမ်းထားတာရှိပါတယ်အဓိကတော့ကျွန်တော်ဒီတောင်မြတ်တွင်နဲ့ပတ်သက်ဆက်ဆံဖို့ထုတ်ပြန်ရေးရဖြစ်တယ်တော့နိုင်တော့ကျွန်တော်ဒီဥပဒေနဲ့ဒီစောင့်ဆိုင်းစစ်ဆေးမှုတွေဆောင်ရွက်ပါမယ်ဒီဥပဒေတိုင်းနဲ့ကျွန်တော်တို့ဆက်လက်ဆောင်ရွက်ပါတော့မှာပ
ြ။တမရကဖန်ဆီးသွားတဲ့ရွာသားတွေဟာအေအေဖွဲ့နဲ့ပတ်သက်မှုမရှိဘူးလို့အေအေပြောခွေရခိုင်ဒုက္ခကဆိုပါတယ
်။ဒါကျွန်တော်တို့နဲ့လုံးဝပတ်သက်မှုမရှိဘူး။ဒီလူတွေကနော်ဒေသခံဒီအပြစ်မဲ့ဒီလူတွေပဲဖြစ်တယ်။ဟိုအခုဒီအဖမ်းဆီးခံရတဲ့ဒီ36ယောက်ဟာနော်လွန်ခဲ့တဲ့အေဗလာ73ရင်းနေတုန်းကပုံနာကျောင်းအခြေစိုက်ခမ950ကနေပြီးတော့မှလက်နေကြီးနဲ့ပြစ်တာကိုရွာသားတွေကနေပြီးတော့ဒါမီဒီယာတွေမှာပြောတာရှိတယ်။အဲ့ဒါကြောင့်မို့လို့သူတို့ကအဲ့လိုမျိုးလာရောက်ဖမ်းဆီးတာလို့သိရတယ်။
ကျောက်စိတ်ကျေးရွာမှာပြီးခဲ့တဲ့ဧပြီလ23ရက်နေ့ကလက်နက်ကြီးကြီးကြားရပွားကွဲမှုကြောင့်အယက်သား6ဦးသေဆုံးပြီး13ဦးပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်။ဒီလက်နက်ကြီးကြီးတွေဟာမြန်မာစစ်တပ်ဘက်ကပြစ်ခတ်တာဖြစ်ကြောင်းဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုနေကြပါတယ်။တမတော်ဘက်ကတော့အေအေဘက်ကနေတမတော်စစ်ရေးရင်တွေကိုပြစ်ခတ်တိုက်ခိုက်ခဲ့လို့ပြန်လည်ပြစ်ခတ်ခဲ့တာဖြစ်ကြောင်း VOA ကိုပြောဆိုခဲ့ပါတယ်။ဒီကနေ့မှလည်းမင်းပြမြို့နယ်ဘက်မှမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဖြစ်ပွားကြောင်းအေအေပြောခွေရခိုင်ဒုက္ခကပြောပါရယ
်ဒီနေ့မှဒီမင်းပြမြို့နယ်ဘက်မှတော့တိုက်ပွဲဖြစ်တာရှိတယ်ကြာဖားကျော်ရွာရဲ့တောင်ဖဲ့ပေါ့နော်ဒီရာမောင်တောင်ကျိုးကိုမြန်မာစစ်တပ်ဘက်ကဒီအင်အား280လောက်နဲ့နေပြီးတော့ဒါထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်ကြောင့်မို့လို့ဟိုတိုက်ပွဲဖြစ်တာရှိတယ်အဲ့ဒီမြန်မာစစ်တပ်ရဲ့ဒင်းတောင်ဘုံကနေလက်နက်ကြီးနဲ့လှမ်းပစ်တဲ့အတွက်ကြောင့်မို့လို့မင်းပြမြို့နယ်မင်းရွာကိုလက်နက်ကြီးကြာရောက်ပောက်ခွေတာရှိ
ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲဖြစ်စဉ်တွင်လက်နက်ကြီးကြီးကြာရောက်မှုကြောင့်အယက်သားတွေထိခိုက်ဒိဆုံးမှုတချို့ရှိခဲ့တယ်လို့ခိုင်ဒုက္ခကဆိုပါတယ်ဒီကနေ့မင်းပြမြို့နယ်တွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုမသိရှိသေးကြောင်းသမတော်ဘက်ကပြောပါတယ်ရခိုင်ပြည်နယ်စစ်ရေးပဋိပက္ခဖြစ်စဉ်တွင်သမတော်ကပြစ်ခတ်တဲ့လက်နက်ကြီးကြီးကြောင့်လူသေဆုံးတန်ရာရရှိမှုတွေရှိခဲ့တယ်လို့ပြောဆိုနေမှုတွေဟာလုံခြုံရေးတပ်ဖွဲ့ဝင်တွေကပြည်သူလူထုအထင်မြင်လွှဲမှားစေဖို့ရေးသားပြောဆိုဖြန့်ချိနေတာဖြစ်ကြောင်းသမတော်ဘက်ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံမှာအစိုးရနဲ့ပြည်ချရေးဌာနပါဝင်သတင်းဌာနတွေကရခိုင်ဒေသတွင်စစ်ရေးပဋိပက္ခဖြစ်စဉ်အတွင်းမှာအယက်သားတွေထိခိုက်မှုအခြေအနေကိုရေးသားဖော်ပြတာမရှိတဲ့အခြေအနေကြောင့်ဒေသကလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဖြစ်စဉ်အမှန်ကိုမီဒီယာတွေကိုပြောဆိုတာဖြစ်ကြောင်းလွှတ်တော်ကိုယ်စားလှယ်တွေကတုံ့ပြန်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းတွင်အစိုးရကနေအင်တာနက်ဆက်သွယ်ရေးလိုင်းဖြတ်တောက်ထားမှုကြောင့်ဒေသတွင်ဖြစ်ပျက်နေတဲ့သတင်းတွေကိုအချိန်နဲ့တပြေးညီဝန်ဆောင်မှုမရရှိဘူးလို့လွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ်ဒါအပြင်သတင်းရေးသားဖော်ပြမှုမှာလည်းအစိုးရကနေအကြမ်းဖက်နဲ့တရားမဝင်ဖွဲ့လို့ကြေညာထားတဲ့အေအေဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းတဲ့သတင်းဌာနတာဝန်ရှိသူတွေကိုလည်းတရားစွဲဆိုမှုတွေလှုပ်ဆောင်လာတဲ့အချိန်ကြောင့်သတင်းမှန်ဖော်ပြမှုမှာခက်တွေ့နေတယ်လို့သတင်းဌာနတာဝန်ရှိသူတွေကဆိုပါတယ်ကျွန်တော်နိုင်ကွင်းအိမ်ပါထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်